ကျွန်တော်ဝင်းမြမှာရွေးကောက်ပွဲမတိုင်ခင်ကျင်းပဖို့ပြင်ဆင်နေတဲ့ပင်လုံညီလာခံကို NCA လက်မှတ်မထိုးရသေးတဲ့တိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေအနေနဲ့အကန့်အသတ်နဲ့တက်ရောက်ဖို့ဖိတ်ကြားထားပါတယ်။ဒီ NCA တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစရေးသဘောတူစာချုပ်ကိုလက်မှတ်မထိုးရသေးတဲ့အဖွဲ့တွေကအေးအေးရခိုင်လက်နက်ကိုင်တပ်ဖွဲ့ကိုမဖိတ်ဖဲကန့်သတ်ချလိုက်တာကြောင့်တက်သင့်မတက်သင့်ကိုစုပေါင်းဆွေးနွေးကြဖို့ရှိနေပါတယ်။တရေမတရေဘလို့ဖြစ်လာနိုင်ပြီးဘလို့အကျိုးဆက်တွေရှိနိုင်တာကိုမေးမြန်းထားပါတယ်။ရှေ့တစ်ပတ်ထဲကျင်းပဖို့ပြင်ဆင်နေတဲ့21ရာစုပင်လုံညီလာခံတရေမတရေ DNCA လက်မှတ်မထိုးရသေးတဲ့အဖွဲ့တွေဒီတစ်ခေါက်ဆွေးနွေးရမှာထူးခြားချက်ကို UWS ဝလက်နက်ကိုင်အဖွဲ့လာရှိုးယုံဆက်ဆံရေးတာဝန်ခံဦးညီရမ်ကအခုလိုဆိုပါတယ်
။ခါတိုင်းကတော့နှစ်ပိုင်းနှစ်ပိုင်းလိုလိုကျင်းပတဲ့21ပင်လုံကကျွန်တော်တို့ FNCC အဖွဲ့အနေပြီးမှကြိုတင်ပြီးမှတက်မတက်ဆိုတာကိုဆွေးနွေးကြတယ်ပေါ့နော်။ဟိုအခေါက်တိုင်းလိုလိုလည်းသူအခက်ခဲနဲ့တူတော့ရှိပါတယ်ပေါ့နော်။ပုံစံချင်းမတူတာတခုပဲ။ဒါပေမဲ့ဒီတစ်ခါတော့အဲအေးအဖွဲကမပါရဘူးဆိုတဲ့ကိစ္စနည်းနည်းလေးဟောပြောချင်နော်
။တိုင်းသားအရေးသုံးသက်သူဥမမောင်စိုးကလည်းဒီတက်ဖို့အပေါ်အခက်ခဲတစ်စုံတစ်ရာဖြစ်နေတာကိုအခုလိုသုံးသက်ပြပါတယ်
။ဒီမြောက်ပိုင်းမဟာမိတ်ဖွဲ့နဲ့ပတ်သက်ပြီးတော့အရင်က20ပတ်ဝန်းကျင်စပြီးတော့တေးကိုယ်လည်းစပေါ့ရှာပါတော့။ညောင်မိုင်းဖွဲ့နဲ့လိုက်တွေ့ပြီးတော့ပင်လုံညာတိုက်ကိုတိုက်တော့နေဆိုတဲ့သတင်းစကားတွေကြားပါလေ။ဒါမဲ့စပေါ့ရှာကိုလည်းတော့မတက်နိုင်ဘူးဆိုတဲ့သတင်းစကားတွေလည်းကြားပါလေ။သူတက်ချက်ကတော့အားလုံးကိုဖိတ်မယ်ဆိုလို့ရှိရင်ပြဿနာမရှိဘူးပေါ့ဗျာ။ဟိုဒီခုတစ်ခေါက်မှာ AU မဖိတ်ဘူးဆိုတဲ့အခါကျတော့ညောင်ပိုင်းအမိတ်ဖွဲ့နဲ့တော့စဉ်းစားစရာအခြေတခုဖြစ်သွားတယ်။တတိယတစ်ချက်နေနဲ့စပေါ့ရှာကိုလည်းမတက်တေးဘီရလည်းမစီစဉ်တဲ့အခါမှာလုံးယူနေတဲ့ပတ်သက်ကသူတာဝန်ယူနေဆိုမျိုးကိုနဲ့ပေါ်လာတယ်
အဲဒီတော့ DNCA လက်မှတ်မထိုးရသေးတဲ့အဖွဲ့တွေနဲ့တက်နိုင်မှုအလားအလာဘယ်လိုမြင်ပါလဲလို့မေးရမှာဦးညီရန်က
ဘောဌာနချုပ်ရဲ့ပြီးတော့ FNCC တို့ရဲ့ဆွေးနွေးသဘောတူညီမှုပေါ်မှာမှုဒီပါတဲ့အားလုံးပါဝင်နိုင်တော့ကောင်းတော့ပေါ့နော်မပါဘဲနဲ့ဒီတိုင်းထိုင်ပြီးမလားဆိုတာကိုကျွန်တော်တို့ကတော့စဉ်းစားကြပါပေါ့နော
် DNCA လက်မှတ်မထိုးရသေးတဲ့အဖွဲ့တွေဒီတစ်ခါပြည်တော်စုငင်းကြေးညီလာခံတက်ရောက်နိုင်ဖို့အလားအလာကိုဥမ္မောဆိုကတော့အခုလိုခွဲခြားသုံးသပ်ပြပါလေ
။အပိုင်းကတော့အေးဇူမဖိတ်တဲ့ကိစ္စနဲ့ပတ်သက်လို့အေးနဲ့စေးတပေါင်းစုခွဲထားတာသုံးဘက်ရှိတာဟုတ်ကိုကန်ရဲ့ DNL ရဲ့အေးရဲ့ဒါစေးတပေါင်းစုပေါ့ FMPC ဆရာနိုင်ငံတပေါင်းစုကိုခွဲတာဟုတ်စေးတပေါင်းစုဖွဲ့ရတော့ပတ်သက်ဖို့စာတပ်ပြုများတယ်နိုင်ငံတပေါင်းစုကိုခွဲကတော့တပ်ပတဲ့တော့ချစ်ငြိမ်ရလိမ့်မယ်ထင်ပါလားစီရပြောမယ်ဆိုလို့ရှိရင်အေးကမဖိတ်တော့ငြိမ်းကိစ္စတော့မပြေလည်ဘူးရဟုတ်ဘဝကြီးမှာတကယ်လက်စတိုက်တာအေးနဲ့ပဲတိုက်နေတော့ငငယ်တပေါင်းစုကြီးရောပါမလားဆိုတာနဲ့ပတ်သက်လို့မေကိုမေးစရာတစ်ခုရှိတာကဒီတစ်ပတ်ဒီ NRPC ကပြောရေးဆိုခွင့်ရှိသူဥစောထေသူပြောတာကတော့ခေါင်းဆောင်တွေကိုဘိုင်နင်းနဲ့ဖိတ်တယ်အဲ့လူတွေပဲတက်ရမယ်ဆိုတဲ့ဘဝမျိုးဖိတ်တဲ့အချိန်မှာအဲ့လူတွေကိုယ်တိုင်မတက်နိုင်ရင်အစားဆုံးတက်နိုင်တဲ့လူကိုဒီဘက်ကလက်ခံတိုင်မခတ်တိုင်လည်းမသိဘူးဆိုတဲ့အခါကျတော့ဒီကိစ္စကတော့စောင့်ကြည့်အောင်ပဲလို့ထင်ပါတယ်။
အဲ့တော့ဒီတစ်ခေါက်ညီလာခံကိုဖိတ်ကြားမှုမှာအကန့်အသတ်တွေဘာကြောင့်အခုလိုရှိခဲ့ပါလဲလို့မေးရမှာဥမမောင်စိုးကဆက်ပြီး
တစ်ဖက်ကလည်းကိုဗစ်ကိုအကြောင်းပြလို့ရပါတယ်။တစ်ဖက်ကလည်းဒီအကြမ်းဖက်အဖွဲ့ကြီးညာထားတဲ့အခြေအနေလည်းဆိုင်ပါတယ်။တစ်ဖက်ကလည်းပဲဒီ NCA မထိုးတဲ့အဖွဲ့နဲ့ညှိနှိုင်းလို့မရတဲ့အခြေအနေလည်းဆိုင်နေမယ်လို့ထင်ပါတ
ယ်။ဒါပေမဲ့ဥညီရန်ကတော့အကျန်းဖက်ဖွဲ့သတ်မှတ်တာနဲ့အများကြီးမဆိုင်ဘူးလို့အခုလိုသုံးသပ်ပြပါတယ
်အကျန်းဖက်ကြောင်ညာတာကတော့ဒီမြောက်ပိုင်းမဟာမိတ်လည်းအကျန်းဖက်ကြောင်ညာတာပဲဒါလည်းတက်နေတာပဲဟောတက်ခဲ့တာပဲဟောဟုတ်မလားဒေချာတကူကတော့ပြည်ထနာဖြစ်တဲ့အဖွဲ့ပြိပကဖြစ်နေတဲ့အဖွဲ့အပုံမတက်ရောက်တဲ့နာမုံမူမိမှပြည်ထနာဖြစ်နေတဲ့ရခိုင်ဒေသမှာအလုံးတည်နေတာပဲတက်တယ်ဆိုတာမတက်တာထက်ကောင်းမီတာပဲလေပြေဆုံးဆွေးနွေးမှုလမ်းကြောင်းတကူကတော့ပွင့်သွားတာပေါ့ဒါမျိုးပဲဆက်ထားမယ်ဆိုရင်တော့တိုင်းပြည်နဲ့နာတာပေါ့
တကယ်တော့အရင်ချင်းပါခဲ့တဲ့ဒီပြည်တော်စုအဆင့်ငင်းကြီးညီလာခံကြီးကို NCA လက်မှတ်မထိုးရသေးတဲ့အဖွဲ့တွေအနေနဲ့အခက်အခဲမျိုးစုံကြားကနောက်ဆုံးမှတက်ရောက်နိုင်ခဲ့ကြပြီမဲ့ဒီတစ်ခေါက်တော့ပိုခက်ခက်ခဲခဲဆုံးဖြတ်ရတော့မယ်လို့သုံးသပ်မှုတွေရှိနေပါတယ်ခင်ဗျကျွန်တော်ဝင်းမြမှာ